ကဘာမကြည့်တွေ့မြန်မာပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်တချင်းရဲ့ခြေစင်းအပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောက်ရှောက်အောင်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်ငံတော်တချင်းရဲ့ခြေစင်းပိုက်ကိုတောင်စင်စါဖျက်ခဲ့ကြပါတယ်ဒါကြောင့်ပြည်တော်စုရဲ့အစ်စ်မှန်အမွေနစ်တွေကိုမျိုးဆက်များစွာဟာတေချာတိခွင့်မရကြတော့ပါဘူးအခုတော့နိုင်ငံတော်တချင်းဟာအင်္ဂါစုံနဲ့တချင်းတပုတ်ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုက်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးဒုညီမျှတပြီးဝါရဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်တွေပဲဖြစ်ပါတယ်။အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောက်ရှောက်နိုင်မှကဘာမကြည့်သည့်မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်။ဒီတစ်ပတ်မှာလည်းနိုင်ငံသားတယောက်ရဲ့ရွေးကောက်ပွဲစနစ်အောက်မှာရပ်တင့်ရပ်ထိတ်တဲ့အခွင့်အရေးတွေကြောင်းကျွန်တော်ဆက်ပြီးတင်ပြသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကနိုင်ငံသားတယောက်ဟာရွေးကောက်ပွဲစနစ်တစ်ခုရှိခဲ့မယ်ဆိုရင်အခွင့်အရေးသုံးခုရှိရမယ်လို့ကျွန်တော်တင်ပြခဲ့ပါတယ်။ပထမကရွေးချယ်ခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးဖြစ်ပါတယ်ဒုတိယကရွေးချယ်ခံခွင့်ဆိုတဲ့အခွင့်အရေးဖြစ်ပါတယ်တတိယကတော့ကိုရွေးချယ်တင်မြှောက်လိုက်တဲ့သူတွေကိုသဘောမချဘူးဆိုရင်ပြန်ပြီးဖြုတ်ချပိုင်ခွင့်လို့ကျွန်တော်ပြောခဲ့ပါတယ်ဒုတိယချက်နိုင်ငံသားအများစုဟာရွေးချယ်ခွင့်တွေရှိကြပါတယ်ဒါဟာနိုင်ငံသားအများစုကြီးရဲ့အခွင့်အရေးဖြစ်ပါတယ်အဲ့ဒီလိုရွေးချယ်ခွင့်ဆိုတဲ့နေရာမှာကိုရွေးချင်တဲ့သူကိုရွေးချယ်နိုင်ခွင့်ဟာအရေးကြီးတဲ့အခွင့်အရေးဖြစ်ပါတယ်ခေတ်ဆက်ဆက်မှာကျွန်တော်တို့ပြည်သူအများစုဟာကိုရွေးချယ်ချင်တဲ့သူကိုရွေးချယ်ခွင့်မရခဲ့ကြပါဘူးအထူးသဖြင့်ရွေးကောက်ပွဲစနစ်တွေကနေပြီးတော့ပုံသဏ္ဍာန်မျိုးစုံနဲ့ပိတ်ပင်တာကိုကျွန်တော်တို့ခံခဲ့ကြရပါတယ်မြမဆိုရှယ်လစ်လမ်းစဉ်ပါတီခင်မှာလဲအဖြူနဲ့အမဲနှစ်မျိုးတည်းကိုသာထားပေးပြီးအဖြူကိုပေးရင်ပေးမပေးရင်အမဲကိုပေးရပါတယ်ကိုကမကြိုက်လို့အမဲကိုပေးရင်လဲအဲ့ဒီမဲတွေဟာမကြခင်မှာပဲအဖြူဘုံတဲ့ကိုရောက်သွားတော့ပါတယ်ဒါကြောင့်ကိုရွေးချယ်ခြင်းတဲ့သူကိုရွေးချယ်ခွင့်မရှိခဲ့ကြပါဘူးကိုမရွေးချယ်ခြင်းတဲ့သူကိုလဲရွေးချယ်ခဲ့ရတဲ့ဘဝတွေကျွန်တော်တို့ဖြတ်သန်းခဲ့ရပါတယ်။ကောင်းပါပြီ။ဒါဆိုရင်1990ရွေးကောက်ပွဲကိုကျွန်တော်တို့ကြည့်ကြပါစို့။1990ခုနှစ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတောင်ပြူကမ်းပြူနိုင်တယ်လို့ပြောနိုင်ပါတယ်။80ရာခိုင်နှုန်းကျော်နိုင်ခဲ့တဲ့ပါတီတစ်ခုဖြစ်ပါတယ်။အဲ့ဒီမှာကျွန်တော်တို့ဟာကိုရွေးချယ်ခြင်းတဲ့သူကိုတကယ်ရွေးချယ်ခွင့်ရှိခဲ့ပါရဲ့လားလို့ပြန်ပြီးစစ်ဆေးဖို့လိုပါတယ်။ကိုရွေးချယ်ခြင်းတဲ့သူဟာရွေးကောက်ပွဲကိုအောင်နိုင်လာပြီးကိုယ့်ရဲ့ကိုယ်စားလှယ်တွေဖြစ်လာခဲ့ကြပေမဲ့ကိုရွေးချယ်ခြင်းတဲ့သူတွေကိုအပြည့်အဝရွေးချယ်ခွင့်မရခဲ့ဘူးလို့ကျွန်တော်ပြောချင်ပါတယ်။အဲ့ဒါဘာကြောင့်ပါလဲ။ရွေးကောက်ပွဲမဲပေးစနစ်ကြောင့်ပါ။မဲပေးတဲ့စနစ်တွေဟာရှုပ်ထွေးလာပြီဆိုရင်တိုင်းသူပြည်သားတွေရဲ့ရွေးချယ်ခွင့်ကိုထိခိုက်စေပါတယ်။အနောက်ရှက်ဖြစ်စေပါတယ်။ကျွန်တော်နိုင်ငံသားတွေအနေနဲ့ရွေးကောက်ပွဲနဲ့အလံငွေပြီးမဲပေးနိုင်ခွင့်မရှိတဲ့ကာလမှာမဲပေးတဲ့စနစ်တွေဟာရှုပ်ထွေးလာပါတယ်။သူတို့ပေးလိုက်တဲ့မဲတွေဟာပယ်မဲတွေမဲအပြက်တွေဘက်ကိုအများကြီးရောက်သွားခဲ့ပါတယ်။1990ရွေးကောက်ပွဲမဲပေးတဲ့ပုံစံကိုပြန်ကြည့်လိုက်တော့မဲကပ်ပြားမှာရွေးကောက်ပွဲဝင်တဲ့ပါတီနဲ့ရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ်ရဲ့အမည်ကိုတန်းစီပြီးရေးထားပါတယ်။ကိုမဲပေးခြင်းနဲ့ပုဂ္ဂိုလ်ရဲ့နာမည်ညာဘက်အစွန်းမှာ4000ကျပ်တစ်ခုရှိပါတယ်။အဲ့ဒီအကွက်တဲကိုကြက်ကြီးကအဝိုင်းတရံဒစိတ်တုံးကိုဘောင်ဝင်အောင်ရိုက်နှက်ရပါတယ်။အဲ့ဒီ4000ကျပ်တဲကိုမဝင်ရင်လည်းပယ်မဲဖြစ်ပါတယ်။အဲ့ဒီ4000ကျပ်ထဲမှာမရိုက်မရင်လည်းပယ်မဲဖြစ်ပါတယ်။အဲ့ဒီ4000ကျပ်ရဲ့နှုတ်ခမ်းကိုနင်းရင်တောင်ပယ်မဲဖြစ်ပါတယ်။ဒီတော့မဲပေးတဲ့စနစ်တွေဟာလူလူရဲ့အာယုံကိုဝေဝါးစေပါတယ်။တနည်းအားဖြင့်ပြောရရင်အဲ့ဒီစီးစစ်ရဲ့ကြက်ချစ်ခတ်ဆိုတဲ့သဘောဟာကျွန်တော်တို့ပြည်သူအများစုသိထားတဲ့အမားလက္ခဏာကန့်ကွက်တဲ့လက္ခဏာဖြစ်ပါတယ်။ထောက်ခံမဲ့ဆိုရင်အမှန်ချစ်တဲ့လက္ခဏာလို့နားလည်ထားတဲ့ကျွန်တော်တို့ပြည်သူတွေအတွက်အတော့ကိုဝေဝါးစေပါတယ်။တလက်ဆာထဲမှာပဲမဲပေးသူတွေနားလည်အောင်နိုင်ငံသားတွေနားလည်အောင်မဲပေးတဲ့စနစ်ကိုဘယ်လိုပဲပုံပေးရမယ်ဆိုတဲ့အသိပညာဖြန့်ဝေခြင်းလည်းမရှိခဲ့ပါဘူး။ဒါပေမဲ့ကျွန်တော်တို့မြန်မာပြည်သူတွေဟာအင်မတန်မှအကင်းပါတဲ့သူတွေဖြစ်တဲ့အတွက်သူတို့ပေးခြင်းတဲ့သူကိုသူတို့တတ်သိထားတဲ့ပုံစံနဲ့တနည်းအားဖြင့်ပြောရမယ်ဆိုရင်စတ္ထမအာယုံကိုသုံးပြီးတော့သူတို့ရသမျှထောက်ခံခဲ့ကြတာပဲဖြစ်ပါတယ်။အဲဒီလိုနဲ့သူတို့ရွေးချယ်ခြင်းတဲ့ကိုယ်စားလှယ်တွေအနိုင်ရခဲ့ကြပါတယ်။ဒါပေမဲ့ကျွန်တော်ဆိုလိုချင်တာကပြပြဝဝအနိုင်ရခဲ့ခြင်းမရှိပါဘူး။တနည်းအားဖြင့်ကို့မှာရွေးချယ်ပိုင်ခွင့်ရှိတဲ့အခွင့်အရေးကိုအပြည့်ဝအသုံးချနိုင်ခြင်းမရှိစေဘဲမဲပေးတဲ့စနစ်တွေကစပြီးအဲ့ဒီမဲပေးသူတွေရဲ့အခွင့်အရေးကိုဟန်တာနှောက်ယှက်ထားတာကိုကျွန်တော်တင်ပြတာဖြစ်ပါတယ်။ 大概的比如也有切棍比比我我比给们所以比如如果呢越高不嘛陪路没必要买书的啊地面的先先练练皮袄盘地大不要嘛皮把的接触点嘛的见到见面吧
Don't move away from your feet down the day comes